အင်းဒီနာချင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုနှုန်းတွေများလာတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအားလုံးကိုအဝင်ထွက်ပိတ်လိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်မအေးမာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူတွေတိုးမြင့်လာတာကြောင့်ထိုင်းဆိုရကလုံခြုံရေးကိုတည်ကျပ်ထားပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့အဝင်ထွက်တွေကိုလည်းပိတ်လ ီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့မြန်မာနိုင်ငံကနေဝင်ရောက်လာသူတွေရှိမှာကိုထိုင်းအစိုးရကစိုးရိမ်နေကြောင်းအခုလိုမျိုးအဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်လိုက်တာဖြစ်တယ်ဆိုပြီးပြောပြပါတယ်
အခုလိုကျွန်တော်တို့ကကလည်းစကားသမားပြင်ပြလို့များအပြင်ကလူဝင်လို့များအခုကအရင်တော့ဆိုတော့ပြောဝင်လို့ရသေးတယ်နေတာကြာနေတော့ဝင်လို့ရတယ်အခုကလောလောဆယ်ကတော့အခုလောလောဆယ်ကတော့ရှင်နေကျုံးမယ်ဒါကြောင့်အခုကဘူးကပေးမဝင်ဘူ
းဟုတ
်ဝင်သွားတဲ့လူကလည်းအထူးသဖြင့်အဲ့ဒီ NGO တွေအလုပ်သမားတွေပဲအကြောင်းနဲ့ NGO တွေပဲ
ဟုတ်
ငါ NGO ကသွားဝင်ဖို့ကတော့သူက plan နဲ့ခွေတောင်းရသေးတယ်
ဟုတ
်ကဲ့ဟုတ်လားခွင့်ပေးမှတော့ဝင်လို့ရတယ
်။
စကန်းသားပဲအခုကစကန်းသားပဲကျွန်တော်တို့စကန်းဆိုခုနကူဆိုအားလုံးပိတ်တာပဲ။အခုကတော့ဒါပေမဲ့အဲ့ဒီလက်ကောင်ကြီးတော့ကျွန်တော်တို့ကြည့်ရမှာမဟုတ်အချင်းကြီးပေါ့နော်။မရရတော့မပြောသေးဘူး။အခုပိတ်ထားတာပဲအသွားလမ်းဆိုတော့အခုပဲကြာပဲတော့အဓိကကိုပဲကြာတော့ကျွန်တော်ကဆိုရင်လည်းအဲ့ဒီကျွန်တော်ဝမန်ဟိုနာမပြောလာတဲ့လူတွေပဲပဲ။ဒါကြောင့်အခုကအရင်သားဆိုတဲ့လောက်အခုကတော့ကျလိုက်တာလေ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထပ်ပြေးတင်းချောင်းလာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းဆိုရကခေလွန်ခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာ PNI ဒုက္ခသည်စခန်းနှစ်ခုလည်းပါဝင်တာပါ PNI ဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခေလွန်နေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းခုနှစ်ခုမှာခိုးလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။